Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်နိုဝင်ဘာလ5ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။ဆောင်းရာသီအပြောင်းလဲရောက်လာပြီးမို့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲဖြစ်တယ်ဆိုတာကိုကြိုတင်အသိပေးခြင်းပါတယ်။လိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်ယူကရိန်းရင်းနဲ့ပတ်သက်ပြီးတရားစွဲဆိုရေးစုံစမ်းမှုတွေနဲ့ကြုံနေရတဲ့သမရထရန့်ကအတွင်းသတင်းပေးတင်ကြားသူကိုတိုင်ထွက်လာပြီးအစ်စ်ဆေးခံဖို့ပြောဆိုလိုက်ပါတယ်အတိုင်မင်းနိုင်ငံတော်အတိုင်မင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တို့ဘန်ကောက်မြို့တော်မှာတီးတန့်တွေ့ဆုံဆွေးနွေးပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာလဲထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုညီလာခံမှာကျင်းဝင်းနဲ့ညီတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်ပံ့ပိုးမှုတွေပေးနိုင်ဖို့ကြိုးပမ်းနေကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားခဲ့တာကိုနားဆင်ရမှာပါ
။ We are hard at work upgrading both our soft, hard and digital infrastructure to better facilitate
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ Free Burma Rangers FBR အဖွဲ့ဝင်ကချင်တိုင်းရင်းသားစော်ဆိုင်တူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ Syria နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတေဆုံးခဲ့တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်တခါကျမတို့အင်္ဂါနေ့နေ့နဲ့ခင်းတိုင်းထုံးတွင်နေကြအပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍအပြင်မြန်မာတခွင်တက်တန့်ရောင်တက်တန့်ရောင်တည်င်းလွာစတာတွေကိုထုံးလွှင့်ပေးဖို့ရှိတယ်လို့လည်းကြိုတင်အသိပေးခြင်းပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ American သမ္မတ Donald Trump ကသူ့ရဲ့2020သမ္မတရွေးကောက်ပွဲမှာ Democrat ဘက်ကအဓိကပြန်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်း Joe Biden ကိုစုံစမ်းပေးရေးယူကရိန်းကိုဖိအားပေးခဲ့ပါတယ်လို့ပထမဆုံးဖော်ထုတ်ပြောဆိုခဲ့သူအတွင်းသတင်းပေးရဲ့စာနဲ့ရေးသားဖြေကြားချက်တွေကမပြည့်စုံဘူးလို့တင်းနှင်လာနေမှာပြောဆိုပါတယ်အတွင်းသတင်းပေးတိုင်ကြားသူအနေနဲ့လူကိုယ်တိုင်ထွက်လာပြီးကြားနာစစ်ဆေးခံရမယ်စာနဲ့ရေးသားဖြေကြားမှုကလက်ခံနိုင်ကြမရှိဘူးလို့တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာပါတရားစွဲဆိုနိုင်ရေးစုံစမ်းမှုဟာဆိုရင်လိညာလှည့်ဖျားမှုဖြစ်တယ်လို့လည်းသမရကပြောပါတယ်။အတွင်သတင်းပေးတိုင်ကြားထားသူကသူဘသူလဲဆိုတာကိုမေးမြန်းတာကအပသမရထရန့်ကိုထောက်ခံတဲ့ Republican တွေရဲ့မေးမြန်းမှုတွေကိုစာနဲ့ရေးသားဖြေကြားလိုပါတယ်လို့သူ့ရဲ့ရှေ့နေကတစ်ဆင့်ပြောဆိုထားတာပါ။ဒီလိုပြောဆိုပြီးနောက်တစ်နှစ်မှာပဲသမရထရန့်ကသူ့အပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုပြစ်မှတ်ထားပြီးတုံ့ပြန်တာဖြစ်ပါတယ်။ဒီအခြေအနေတွေကလက်ခံနိုင်စရာမရှိဘူးလို့လည်း Republican လွှတ်တော်အမတ်တွေကလည်းပြောဆိုထားတာပါ။အောက်လွှတ်တော်ရဲ့စုံစမ်းမှုကိုဦးဆောင်သူလွှတ်တော်အမတ် Adrian Schiff ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွှတ်တော်အမတ်တွေတကပိတ်ကြားနာခဲ့ကြတဲ့ American တန်တမန်တွေရဲ့ဖြေကြားချက်တွေကိုထုတ်ပြန်ဖို့စတင်ချိန်မှာပဲအတွင်းသတင်းပေးတိုင်ကြားသူရဲ့ကြားနာစစ်ဆေးခံမဲ့အပေါ်အငင်းပွားမှုပေါ်ပေါက်လာတာဖြစ်ပါတယ
်။ Iran ကတီရန်မျိုးတို့က American တန်ယုံကိုအစိုးရ Iran ចောင်းသားတွေဝင်ရောက်စီးနှင်းသိမ်းပတ်ခဲ့တဲ့နေ့အနှစ်40ပြည့်မြောက်ခဲ့တဲ့နေ့မှာပဲ Iran တို့က Iranian တန့်စင်မှုအရှိန်မြင့်လှုပ်ဆောင်နေတယ်လို့ကြေညာခဲ့ပါတယ်။ Iran ရဲ့ Enemy Swine အဖွဲ့ကြီးကအလီအက်ဘာစတလီဟီကအီရန်တို့အနေနဲ့ဒါဇင်ပေါင်းများစွာရှိတဲ့အစ်စ်မြစ်ဗဟိုကားခွာစက်တွေနဲ့နျူကလ িয়ার ဆဲဝန်ကိုလက်ပတ်နေကြောင်းထုတ်ပေါ်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါက2015ခုနှစ်ကအီရန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားချုပ်ဆိုထားတဲ့သဘောတူညီချက်မှာပါဝင်တဲ့ကန့်သတ်ချက်တွေကိုကြော်လွန်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီကြေညာချက်ကိုအမေရိကန်အစ်စ်မြစ်အရာရှိတူကအီရန်ဟာနျူကလ িয়ার နဲ့ဆက်လက်ချင်းချောက်အကြိုက်ကင်နေတာဖြစ်ပြီးဒီကိစ္စအတွက်ပူပန်နေတဲ့ဥရောပနိုင်ငံတွေစီကလည်းလိုက်ရောချက်တွေရရှိအောင်ကြိုးပမ်းနေတာဖြစ်တယ်လို့လည်းပြောကြပါတယ်။အီရန်ရဲ့ကြေညာချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုကျွန်တော်တို့ကြည့်နေကြအောင် VOA ကိုပြောကြားခဲ့ပါတယ်။အီရန်နျူကလ িয়ার အကြီးကဲဆာလီဟီရဲ့ပြောကြားချက်မှာအီရန်ဟာ IR1 အမျိုးအစားထက်ယူရိုနီယံတန့်စင်မှုကိုပိုပြီးလုပ်နိုင်တဲ့ IR6 အမျိုးအစားဗဟိုကဝါစက်တွေကိုအသုံးပြုနေပြီလို့ဆိုပါတယ်။2015ခုနှစ်သဘောတူညီချက်အရ IR1 အမျိုးအစားကိုသာအသုံးပြုဖို့ခွင့်ပြုထားခဲ့တာဖြစ်ပါတယ်ခင်ဗျ။
အီရတ်နိုင်ငံဘက်ဂရက်မြို့တော်ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့စစ်ရုံးနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကတင်းနယ်လာနေမှာပြောပါတယ်တနင်္လာနေ့တုန်းကဝင်းကြီးချုပ်ရုံးနဲ့မီတာ900အတွင်းကိုဆန္ဒပြသူတွေဝင်ရောက်လာတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာဖြစ်ပါတယ်။ရုံးအကြီးကအတားအဆီးတွေကိုဆန္ဒပြသူတွေချိုးဖောက်ဖို့ကြိုးစားတာကိုတားဆီးတဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကမြေယိုဘုတ်တွေရာဘာချီတွေနဲ့ဆက်ပြီးတော့ပြစ်ခတ်တာပါ။အောက်တိုဘာလ10ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအတွင်တည်ဆုံရသူကအနည်းဆုံး250လောက်ရှိသွားပါပြီ။ညပိုင်းမှာလည်းအီရတ်နိုင်ငံရဲ့ဘာသာရေးအထွတ်အမြတ်မြို့ကာဘလာမှာလူတစုကအီရန်ကောင်စစ်ဝင်ယုံနယံတွေပေါ်ကိုတက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အနည်းဆုံးဆန္ဒပြသူ၄ဦးကိုလုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ခဲ့တယ်လို့လဲအီရတ်အာဏာပိုင်တွေကတင်းနှလာနေမှာပြောပါတယ်။တင်းနှင်းကနေနှောင်းပိုင်းမှာအဲ့ဒီအနည်းကိုဆန္ဒပြသူတွေချီတက်ခဲ့ကြတာဖြစ်ပြီးအီရန်ထွက်သွားကာဘလာလွတ်လပ်ပါစေလို့ကြွေးကြော်ခဲ့ကြတာပါ။ဆန္ဒပြသူတွေကိုတနက်နေ့မပစ်ခင်မှာပဲဆန္ဒပြသူတွေကအီရန်ကောင်စစ်ဝင်ရုံရှိရာဒေသမှာမီးရှို့ဖို့ကြိုးစားခဲ့ကြတယ်လို့နိုင်ငံကိုကြော်ပြီးတော့လည်းပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့အာဏာပိုင်တို့ကပြောပါတယ
်။အမေရိကန်နိုင်ငံမြို့သားလုံခြုံရေးအကြံပေး Robert O'Brien ကတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်စီးရေးတည်ဆောက်မှုတွေလုပ်နေတဲ့အပေါ်ရှုတ်ချလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ထိပ်သီးစည်းဝေးကျင်းပနေတော့မှာတင်းနူနာလီကဝေဖန်ချုပ်ရှားလိုက်တာပါ။သူကတရုတ်နိုင်ငံဟာချင်းချောက်တဲ့နီလန်းတွေကိုကျင့်သုံးပြီး American Dollar 1.5 trillion တန်ဖိုးရှိတဲ့ရေနံနဲ့သဘာဝတန်ငွေတွေပါဝင်တဲ့ကမ်းလှော်အရင်းမြစ်တွေ ASEAN နိုင်ငံတွေထုတ်လို့မရအောင်ဟန်တားဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒီနီလန်းဟာပြည်ပဆိုင်ရာဥပဒေတရားမျှတမှုနဲ့စီမင်းစည်းကမ်းတွေနဲ့ဆန့်ကျင်ဘက်ဖြစ်နေကြောင်းဒီဒေသကနိုင်ငံတွေဟာအာကြီးသူမှန်လေဆိုရဲ theory ကိုအခြေခံတဲ့အင်အားကြီးနိုင်ငံစိုးမိုးတဲ့ empire lens နိုင်ငံစနစ်ကိုစိတ်ဝင်စားမှုမရှိတော့ကြောင်းပြောပါရယ်အမေရိကန်လုံခြုံရေးအကြံပေးရပြောကြားချက်ကိုတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီး Lee Yong Chang ကဒေတာတွင်းနယ်မြေအကျဉ်းပွားမှုတွေအငင်းပွားမှုတွေကိုဖြေရှင်းဖို့စိတ်ဆက်ဆွေးနွေးနေတာကိုဒေတာပြင်ပကအင်အားကြီးနိုင်ငံတွေရဲ့ဆက်ဖက်မှုလို့တုံ့ပြန်ပြောဆိုခဲ့ပါရယ် Lee Yong Chang ကတရုတ်စကပုံတစ်ခုလိုပဲတစ်ပင်တွေငြိမ်သက်ဖို့ဆန္ဒရှိနေချိန်မှာ Lee Yu ကတူတိုက်ခိုက်နေတယ်လို့တုံ့ပြန်ခဲ့ပါရယ်ဒေတာပြင်ပကတချို့နိုင်ငံတွေဟာတောင်တရုတ်ပင်လယ်ထဲရေပြင်းညံတက်နေတာကိုမကြည့်ရလို့ဒီထိလာပြီးလိုင်းလေထောင်လုပ်နေတယ်လို့လည်းဆိုပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဒီလိုနှစ်ဖက်အငင်းပွားပွဲရာစကားတွေအပြန်အလှန်တုံ့ပြန်ပြောဆိုနေကြပေမဲ့လည်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး O'Brien ဟာတရုတ်ဝန်ကြီးချုပ် Lee Ka-shin နဲ့ထိပ်သီးဆွေးနွေးပွဲပြင်ပဆွေးနွေးမှုအဖြစ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါရယ်ခင်ဗျ
အမေရိကန်တမန်နေဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်န်တို့တနင်္လာနေ့တုန်းကအာဆီယံထိပ်သီးအစည်းအဝေးပြင်ပမှာတီးခြားတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးအပါအဝင်ကိစ္စရပ်အများအပြားဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေနေရက်စွန့်ခွာထွက်ပြေးကြရသူတွေဌာနပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့အခြေအနေနောက်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNDP တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပါတယ်။မူရဲ့စေဝါတိုက်ဖြည့်ရေးလူကုန်ကူးမှုတိုင်းရင်းတိရစ္ဆာန်မှောင်ခိုရောင်းဝယ်မှုတားဆီးတိုက်ဖြည့်ရေးအပြင်နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရဲ့ဘန်ကောက်မြို့တော်ကတီးတန့်တွေ့ဆုံဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာရှယ်လည်းတက်ရောက်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဦးကျော်တင်တို့လည်းတက်ရောက်ခဲ့ကြပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲလင်းမြို့နယ်ထဲမှာကားငါးစီးနဲ့မူရစ်ကိုင်းဝင်၁၀ဦးနဲ့အတူကာလာတံပိုးဘန့်ငွေတံပေါင်း1000ကျော်တံပိုးရှိတဲ့ ice လို့ခေါ်တဲ့မူရစ်စီးကီလို900ကိုဖမ်းဆီးမိခဲ့ပါတယ်။ဒါအပြင်ထိုင်းတောင်ပိုင်းမှာလည်းကာလာတံပိုးဘတ်တန်း900လောက်တံပိုးရှိတဲ့စိတ်ကြွက်ဆေးပြတတန်းခွဲလောက်ကိုဖမ်းဆီးမိခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲလင်းမြို့နယ်တွေက Little Inn တက်ခုကန်းကိုမူရစ်နေနေရေးနဲ့မဲလင်းရဲတပ်ဖွဲ့တွေကပူးပေါင်းပြီးနိုဝင်ဘာ3ရက်နေ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့ကြတာဖြစ်ပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာအစိတ်အတောက်ဖြစ်တဲ့မိခိုးမျိုးဖုံးအုပ်မှုကိုဆက်လက်ကင်တွယ်ဆောင်ရွက်နေရတာနဲ့အတူပဲမြို့တော်ကလမ်းတွေပေါ်မှာကိုပိုင်ကားမောင်းနေအုံပြုမှုကိုထက်ဝက်လျှော့ချကန့်သတ်လိုက်ပါတယ်။ညူဒေလီရဲ့လေထုညဉ့်ဉန်းမှုက၃နှစ်အတွင်းအမြင့်ဆုံးဖြစ်လာပြီးမြို့ခံတွေမျက်လုံးကျဉ်းဆက်လေချောင်းနာပြီးအသက်ရှူကျက်တာတွေကိုခံစားနေကြရပါတယ်။ကန်းနံပါတ်ပြမှာမကနန်းနဲ့အဆုံးသတ်တဲ့ကိုပိုင်ကားတွေလမ်းပေါ်မှာမမောင်းဖို့အနာပိုင်တွေကတတ်မြစ်ထားပြီးတတ်မြစ်ချက်ကိုချိုးဖောက်သူတွေကိုတော့ဒေါ်လာ60နီးပါးဒဏ်တက်မယ်လို့လည်းသတိပေးထားပါတယ်။ကမ်းမောင်းသူ18တန်းကျော်ရှိပြီးကားအစီးရေ 8.8 တန်းမှတ်ပုံတင်ထားတဲ့ညူဒေလီမြို့တော်မှာကန်းနံပါတ်ပြမကနန်းစုံကနန်းခွဲခြားခြင်းနဲ့မောင်းနေအုံပြုဖို့နိုဝင်ဘာလ15ရက်နေ့အထိညွှန်ကြားထားပါတယ်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်တန်တမာအငြင်းပွားမှုတွေဖြစ်ပေါ်ခဲ့တာကြောင့်တနနိုင်ငံကြအပြန်အလှန်ပြစ်တင်ပြောဆိုမှုတွေပေါ်ပေါက်ခဲ့သလိုအာဖဂန်ကဘူးမျိုးတော်ကပါကစ္စတန်ကောင်စစ်လုပ်ငန်းတွေကိုလည်းတင်းနာနေကရပ်ဆိုင်းခဲ့ပါတယ်။အာဖဂန်ကဘူးမျိုးမှာအလုပ်ကိုသွားလုပ်နေတဲ့ပါကစ္စတန်တန်တမာကိုနှောက်ယှက်တာကိုပါကစ္စတန်ကတိုက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုဖြစ်ခဲ့တာပါ။ပါကစ္စတန်ကကောင်စစ်လုပ်ငန်းတွေရပ်ဆိုင်းလိုက်တာကြောင့်ပါကစ္စတန်ရဲ့အရေးကြီးသွားရောက်မှုရှိတဲ့အာဖဂန်နိုင်ငံသားတွေအခက်ကြုံနေရပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ခင်တဲ့အစီအစဉ်ကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထင်းတို့ကတင်ဆက်သွားတာပါရှင်။ကျမတို့အစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုးပြီးပံ့ပိုးနိုင်အောင်အစိုးရဘက်ကကြိုးပမ်းဆောင်ရွက်နေကြောင်းအာဆီယံစည်းဝါးရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အရေးဆွေးနွေးပွဲကိုလည်းတောင်ဆန်းစုကြည်ကတက်ရောက်ခဲ့တာပါ။မတ်တင်ကြီးထိုက်ကဆက်လက်ပြီးတော့တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာရေအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးနိုင်ဖို့အစိုးရရဲ့ဆောက်ရွက်ချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံ ABIS မှာအလေးထားပြောဆိုသွားပါတယ
်။ We are hard at work upgrading both our soft, hard and digital infrastructure.
မြန်မာနိုင်ငံတွင်းကိုလာမယ့်အရေးအသွေးရှိယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးဆောင်ရွက်ပေးနိုင်ဖို့မူဝါဒပိုင်း၊ရုပ်ပိုင်းနဲ့ digital အခြေခံအဆောက်အုံပိုင်းတိုးတက်ရေးကြိုးပမ်းနေပါတယ်။ဥပမာပြောရမယ်ဆိုရင်တော့ကျမတို့ရဲ့ Project Bank အစီအစဉ်ကလုပ်ငန်းစီမံကိန်းတွေအလွယ်တကူလေ့လာစေနိုင်မယ့်တင်တာခေါ်ယူရာမှာပွင့်လင်းမြင်သာမှုနဲ့ပြိုင်ဆိုင်မှုပိုပြီးကောင်းမွန်စေမှာဖြစ်ပါတယ်။ Land and Property Bank စနစ်ဆိုရင်နိုင်ငံပိုင်ညီပေပစ္စည်းတွေငှားရမ်းတာမှာ Electronic စနစ်နဲ့ရှောက်ထားနိုင်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးကနွန်ထဘူရီမှာလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံကိုနိုဝင်ဘာလ2ရက်နေ့မှာတက်ရောက်မင်ကွန်းပြောခဲ့တာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံသူတွေအတွက်အစိုးရဌာနဆိုင်ရာတွေအစဉ်စဉ်သွားစရာမလိုတော့ဘဲတနေရာတည်းမှာပဲဌာနဆိုင်ရာကိစ္စတွေဆောင်ရွက်နိုင်မဲ့စနစ်ကိုစပြီးသုံးနေပြီလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။
With a view to providing the type of timely support that our investors require.
ယင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကုန်သက်သာအောင်အတွက်လဲဆောင်ရွက်ချက်နောက်တစ်ခုကတော့ single window စနစ်ဖြစ်ပါတယ်။ယင်းနှီးမြှုပ်နှံသူတွေလိုအပ်တဲ့ခွင့်ပြုချက်တွေ license တွေအတွက်အစိုးရဌာနအသီးသီးကိုတွားနေစရာမလိုပဲတနေရာထဲမှာပဲရရှိနိုင်ပြီးဖြစ်ပါတယ်
။အစိုးရဌာနဆိုင်ရာလုပ်ငန်းတွေအတွက်တနေရာထဲမှာပဲအပြီးလုပ်ပေးတဲ့စနစ်ကိုတိလဝါအထူးစီးပွားရေးဆောင်မှာတုံးနေပြီဖြစ်ပြီးတခြားစီးပွားရေးဆောင်တွေနဲ့ယင်းနှီးမြှုပ်နှံမှုကော်မရှင်မှာလည်းအသုံးပြုသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာပြည်သူရဲ့85ရာခိုင်နှုန်းကဘဏ်ဆင်းမရှိတဲ့အကြောင်းဘဏ်အကျွေးဝယ်ကတ်သုံးနိုင်တဲ့မြန်မာပြည်သူက900ခိုင်နှုန်းသာရှိတယ်လို့ထောက်ပြပြီးဘဏ်လုပ်ငန်းစည်းမျဉ်းစည်းကမ်းတွေကိုလျှော့ချကာယင်းနှီးမြှုပ်နှံမှုတွေလမ်းဖွင့်ပေးဖို့ဆောင်ရွက်မယ်အကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာပဲအာဆီယံ10နိုင်ငံနဲ့ဒေသတွင်း6နိုင်ငံတို့ပါဝင်မဲ့ဒေသတွင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP သဘောတူညီချက်အတွက်ဆွေးနွေးပွဲကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ပါတယ်။မြန်မာပါဝင်ဒေသတွင်း16နိုင်ငံပါဝင်မဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မူကြမ်းရပြီလို့အာဆီယံအလှည့်ကြဥက္ကဋ္ဌထိုင်းနိုင်ငံကတင်းနှင်းကနေနေထုံးကအခြေညာပါတယ်။ဒါပေမဲ့ lamen nisan bai lamma ma thu kin a ye chi a chet de chu ko swe nwi nyi nai bo lu de de so ra ko le ta win shi tu re ga a ti a mat pyu pyo ba de RCEP lut lat de kong to ye tabor tu nyi chet ka ro asean se nai ngan ne tayout japan india do ba de tacha nai ngan 6 khu cha kong to ye tu myin nai bo yi ywe ra phit ba de di 16 nai ngan de ga 15 nai ngan a ni ne Dinet Gombain Lao Ma, a pita, Sunway, Ninai Name, La La Shippe, Lamene, Sobai Ma, Lamma, Tonai Lame, Lu, ASEAN, Tati, Sunu Bodi, Pimpa Ma, Dio, Dudia, Nanganjai, Wenji, Leon Changa, Trinta Degu, Biobari, D the Bordu Nije, B, Piet, Dwaje Ma, India Gale, Babu, Sende, Shide, Lule, Dio, Dudia, Nanganjai, Wenji, Biobari, Dabime, India, Pekaro,
ဒီသဘောတူညီချက်ကြောင့်အိန္ဒိယဈေးကွက်အတွင်းတရုတ်ပစ္စည်းတွေအလုံးအရှင်းနဲ့ရောက်လာမဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။မှတ်တင်ကြည့်ထိုက်ပြောပြသွားရပါရှင်။ကမ္ဘာပေါ်ကဆေးရေးပတိပခါတွေမှာလက်နက်ထိမှန်တဲ့လူနာတွေကိုအရေးပေါ် ကူတာပေးနေတဲ့ဖရီဘမ်မိုရိန်ဂျာစ်FBRဖွဲ့ကအသက်36နှစ်အရွယ်ကချင်တိုင်းဒါဇော်ဆိုင်ဟာတူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတိုက်ဆုံခဲ့ပါတယ်။ဇော်ဆိုင်ဟာ FBR အဖွဲ့ဝင်တအုပ်ဖြင့်2016ခုနှစ်ကတည်းကဆီးရီးယားနဲ့အီရတ်နိုင်ငံတွေကတိုက်ပွဲတွေမှာလူနာတွေကိုတွားရောက်ကယ်တင်နေပြီးဆို တ်တဘုံတွေအခြေစိုက်တဲ့ဒေသမှာအမေရိကန်တပ်တွေအော်တိုဘာလ6ရက်နေ့ကဆုတ်ခွာပေးခဲ့ပြီးတဲ့နောက်အော်တိုဘာလ9ရက်နေ့မှာပဲတူရကီဘက်ကမြေပြင်သားမကလေကြောင်းနဲ့ပါစတင်တိုက်ခိုက်ခဲ့တာကြောင့်အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ Free Burma Rangers FBR အဖွဲ့ကမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့မကအဲ့ဒီလိုကဘာမှာဖြစ်နေတဲ့ပဋိပက္ခနေရာတွေကိုတွားရောက်ပြီးလက်နက်ထိမှန်သူတွေကိုကယ်တင်အရေးပေါ်ပြုစုကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်FBR အဖွဲ့ဝင်စော်ဆိုင်ဟာအဖွဲ့နဲ့တူစီးရီးယားမြောက်ပိုင်းမှာလက်နက်ထိမှန်သူတွေကိုကယ်ဆယ်ရေးတွေလုပ်နေခြင်းနိုဝင်ဘာလ3ရက်နေ့ကတယ်တမီးယားမြို့နားမှာသူလိုက်ပါစီးနင်းလာတဲ့လူနာတင်ကားကိုတူရကီကြောထောက်နောက်ခံပေးထားတဲ့စီးရီးယားလူမျိုးရေးတပ်ဖက်ကပြစ်လိုက်တဲ့ဒုံးကျည်ထိမှန်ခဲ့တာကြောင့်နေရာမှာရင်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်ဇော်ဆိုင်တို့အဖွဲ့လိုက်ပါစီးနင်းလာတဲ့လူနာတင်ကအပြစ်ခံရပြီးတေဆုံးခဲ့ပုံအသေးစိတ်ကို FBR အဖွဲ့ကောင်းဆောင် American စစ်တပ်အထူးတပ်ဖွဲ့ဝင်ဟောင်း David Eubank က FBR Facebook ကနေဗီဒီယိုနဲ့တိုက်ရိုက်ခုလိုပြောပြပါဗျ
။ Summer Northeast Syria. He was hit by a Turk and Free Syrian Army proxy.
ဆူရီးယားမြောက်ပိုင်းတော်တမီးယားကနေကျွန်တော်တိုက်ရိုက်ပြောနေရပါ။ဇော်ဆိုင်ဟာတူရကီစစ်တပ်နဲ့တူရကီမဟာမိတ်ဆီးရီးယားတပ်ဖွဲ့ကပစ်လိုက်တဲ့မော်တာဒါမှမဟုတ်ဒုံးကျည်ထိမှန်ပြီးတေဆုံးခဲ့တာပါအခုချိန်မှာကျွန်တော်တို့အတိအကျတော့မသိသေးပါဘူးတိုက်ပွဲကလူနာတွေသွားကောက်တဲ့ဆူရန်နေရာမှာရောက်နေခြင်းအဖြစ်ခံခဲ့ရတာပါမနေ့ကလည်းဒီနေရာမှာပဲတယ်လာတဲ့လူနာတွေကိုစုပြီးပြုစုနေခဲ့တာပါဇော်လည်းဒီနေရာမှာရှိခဲ့တာပါအဲ့ဒီချိန်ကလည်းကျွန်တော်တို့ဘက်ကတန်ချက်ကကားရီပေါ်ကတနတ်တွေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပါတယ်ဒီလိုပစ်ခံရတဲ့အဖြစ်အပျက်တစ်ခုလုံးကိုဇော်ကိုယ်တိုင်မှတ်တမ်းတင်ရိုက်ကူးခဲ့ပါတယ်ဒီပစ်ခတ်မှုကိုကဘာတိအောင်တင်ပြဖို့မှတ်တမ်းဗီဒီယိုကိုလုပ်နေတဲ့အချိန်မှာသူတေဆုံးခဲ့တာဖြစ်ပါတယ်။ဒုံးကျည်ရဲ့ဂျီဘူပါဇော်ဆိုင်လိုက်ပါစီးနေလာတဲ့လူနာတင်ကားနောက်ဆယ်မီတာအကွာကျရောက်ပေါက်ကွဲခဲ့တာဖြစ်ပါတယ်
။အလွန်ပြင်းထန်တဲ့ဒုံးကျည်ပေါက်ကွဲခဲ့တာဖြစ်တယ်လို့လည်း David Eubank ကဆိုပါတယ်။သူတို့ကားကိုဒုံးကျည်ထိမှန်တဲ့အချိန်မှာဇော်ဆိုင်ဟာကားရဲ့နောက်ခံကနေအစင်းကားရှေ့ကမ်းမှာထိုင်နေတဲ့သူ့ကိုဗီဒီယိုကင်မရာလှမ်းပေးပြီးချိန်ကားပေါ်အတက်ခြေနင်းကုန်မှာခဏထိုင်နေတော့ဒုံးကျည်ကြောက်ပောက်ကွဲထိမှန်ခဲ့တာကြောင့်ပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့ David Eubank ကဗီဒီယိုမှတ်တမ်းထဲမှာပြောသွားပါတယ်။ဇော်ဆိုင်ပြန်ပြီးအသက်ရှင်လာမလားဆိုပြီးနှစ်နာရီကြာအောင်အရေးပေါ်ပြုစုရေးနီးလန်းတွေနဲ့သူတို့စူးစမ်းခဲ့ပေမဲ့အသက်ပြန်ရှင်လာခဲ့ဘူးလို့လည်း David Eubank ကဝန်ထဲချေကွဲစွာပြောပြခဲ့ပါတယ်။ဇော်ဆိုင်ကိုယ်တိုင်လည်းဆီးရီးယားနဲ့အီရတ်ကို2016ခုနှစ်ကတည်းကတွားရောက်ခဲ့တာဖြစ်ပြီးသူကိုယ်တိုင်အဲ့ဒီဒေသတွေကိုဘာကြောင့်တွားရောက်ပြီးကူညီခဲ့ရတယ်လဲဆိုတာကိုသူမသေးခင်ရိုက်ကူးထားတဲ့ FBR ရဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောပြခဲ့ပါတယ်
။အီရတ်ကဆီးရီးယားကိုလည်းကျွန်တော်2016ကတည်းကနေပြီးတော့စပြီးတော့တွားလာခောက်ရင်လည်းပတ်ကြည့်မယ်ဆိုတော့ကိုခောက်တော့ရှိဘူးလို့ထင်တယ်။အဲတစ်ခါတွားလို့ရှိရင်တော့တစ်လကျော်နှစ်လလောက်ကြာတယ်။သူကဆီးရီးယားကိုပြန်ထပ်တော့လေသွားချင်သေးရောဘာကြောင့်သွားချင်သေးလဲဆိုတော့ကိုယ်အမှမပြီးသေးဘူးတိုက်ခွဲကအမှတိုက်ခွဲကဆက်တိုက်ပဲဖြစ်နေသေးတယ်အမှပြီးလူတွေက စတိုက်ပဲထွက်ပြေးနေတာပေါ့အဲ့ဒီဘေးလေးရလာတယ်ဟုတ်ဒီဥစ္စာမျိုးကျွန်တော်ဖြူပါမရင်းချာနေစီဝတ်တော်ကူးတာလာလေးအစားတောက်တွေဖြန့်ဝေပေးတာလေးအဲ့ဒါလေးသွားလုပ်ပေးချင်သေးတယ်ပေါ့အဲ့မို့လုပ်နေတဲ့ချိန်မှာလည်းအမရှိတဲ့အဖြစ်ပြက်တွေလည်းမတန်းနေကြတင်ချင်သေးတယ်ပေါ့
ဇော်ဆိုင်ဟာ2006ခုနှစ်ကတည်းက FB ကအဖွဲ့မှစေမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗီဒီယိုမှတ်တမ်းရိုက်ကူးသူဖြစ်ပါတာဝန်ယူခဲ့သူလည်းဖြစ်ပါတယ်သူမှဇနီးနဲ့သမီးတစ်ယောက်ကြံရိတ်ခဲ့ပါတယ်ကချင်တိုင်းရင်းသားဇော်ဆိုင်တယောက်အများအကျိုးအတွက်ဆောင်ရွက်ရင်းအသက်ပေးဆက်ခဲ့ရတဲ့အဖြစ်အတွက်ဝန်ထဲကျွေးခွဲမိတယ်လို့ဂုံယူမိကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်အင်မတန်ဝန်ထဲတော့ပေါ့ဒါဆိုဒီလောက်တော့မှကိုချိုးစွန့်ပြပတိုင်းတပါသွားမှဒီကိုကြီးထောက်ပံ့တဲ့သူတယောက်ကငါဒုက္ခကလည်းရောက်ကျေလွတ်ဖို့အတွက်ကြိုးစားနေတဲ့သူတယောက်ကဆုံးပါသွားတယ်ဆိုတာတကယ်ကိုယူကျုံးမြခံစားရပါတယ်
ဇော်ဆိုင်အသက်ပေးခဲ့တဲ့အဖြစ်ကိုစီးရီးယားကခတ်တွေအာရက်တွေနဲ့ခရီးယန်တွေလည်းဝန်းနေကြေကွဲမိတယ်လို့ဇော်ဆိုင်သူတို့အတွက်အကူအညီပေးခဲ့မှုကိုလည်းကျေးဇူးတင်ကြောင်းလာရောက်ပြောဆိုခဲ့ကြတယ်လို့လည်း FBR အဖွဲ့ကောင်းဆောင်ဒေးဗစ်ယူဘန်ကပြောပါတယ်ရှင်
ဘာရှိမလားမြမယူရနှစ်သက်တကြံကာလမှာတန်ကြပ်နဲ့ဝေဖန်ပြီးလို့ဖန်ခါရတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်ပြီးလို့တက်ကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအမှတ်ကန်ချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်လည်းသရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါနေ့ဒီကနေ့ညမှာတင်ဆက်မဲ့ကုသညုံရဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဆက်လက်ပြီးတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာရည်ရွယ်ထားသလိုနျူကလ িয়ার ကင်းစင်ရေးအလားအလာတွေဖြစ်ပေါ်မလာစေပါဘူး။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားတာမန်ပြည်သူတွေပေါ်မှာတော့အေးအမှစိုးကြိုးတွေတက်ရောက်နေကြောင်းနိုင်ငံပေါင်းစုံကဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ရဲ့အစီရင်ခံစာမှာပါရှိပါတယ်။ဒီအစီရင်ခံစာဟာဒဏ်ခတ်ပိတ်ဆို့မှုကတိုင်းသူပြည်သားတွေအပေါ်ဘလောက်တက်ရောက်မှုရှိသလဲဆိုတာကိုပထမဆုံးကြေကြေပြန့်ပြန့်လေ့လာရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။ဂျနီဗာကလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆက်ဆွေးနွေးမှုတွေပိုပြီးလှုပ်လာစေဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂက2016ခုနှစ်ကစလို့မြောက်ကိုရီးယားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုပိုပြီးတင်းကြပ်လှုပ်ဆောင်ခဲ့ပါတယ်။ဒီနည်းလမ်းကတကယ်တော့လက်တွေ့မှာအလုံးမဖြစ်ပဲဆွေးနွေးပွဲတွေသာရှင်းမတိုးနောက်ဆုတ်တာဖြစ်နေခဲ့ရပါတယ်။ဒဏ်ခတ်ပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့အဖွဲ့ရဲ့အစိုးရကစားတစောင်းကိုရေးသားသူတွေကမြောက်ကိုရီးယားအာဏာရှင်အတိုင်းအဝိုင်းကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမထီရောက်ပဲတာမန်ပြည်သူတွေအပေါ်မှာသာစူးကျူးတွေအလွန်အမင်းတက်ရောက်နေတယ်လို့ဆိုပါတယ်။အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတွေပေါ်မှာတက်ရောက်နေတာပါ။ပိတ်ဆို့မှုဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေနဲ့တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအပေါ်မှာပြောင်းပြန်အကျိုးသက်ရောက်မှုရှိနေတယ်လို့လည်းအစိုးရကစားကဆိုပါတယ်။ကုလသမဂ္ဂအေဂျင်စီတွေရဲ့စီးရင်စရာတွေကိုကုကရေးသားထားတဲ့အဲ့ဒီအစိုးရကစားကိုရေးသားသူတွေကမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာငတ်မော့နေတာကြောင့်ကိုကြီးအလွန်မင်းလို့ဝနေပြီး10ယောက်မှ6ယောက်ဟာတန်ရှင်းတဲ့တောက်သုံးရင်မရရှိကြသလိုကလေးငယ်တွေကြားမှာလည်းအဟာရဓာတ်ချို့တက်မှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ခရစ်စတီယန်ကတော့ကိုရီးယားပဋိပက္ခအဆုံးသက်ရေးကြိုးပမ်းနေတဲ့ Women Cross DMZ အဖွဲ့ကိုတည်ထောင်သူဖြစ်ပါတယ်သူကဒဏ်ခတ်ပိတ်ဆို့မှုဟာစေဝါစိုက်ပျိုးရေးကဏ္ဍအစအစထုတ်လို့ရေးမှလိုအပ်တဲ့သွင်းကုန်ပစ္စည်းတွေကိုကန့်သတ်ထားကြောင်းဒီသွင်းကုန်တွေမရှိတာဟာအမေရိကန်ကိုရီးယားပြည်သူအများစုရဲ့ဘဝတွေကိုအန္တရာယ်ပြုချိန်ချောင်နေကြောင်းပြောပါတယ်
။ They assessed that nearly 4000 people died in 2018 as a result of
မြောက်ကိုရီးယားရဲ့ဝင်လာရမယ့်ပစ္စည်းတွေပိတ်ဆို့ခံရလို့နှောင့်နှေးခဲ့တာကြောင့်2018ခုနှစ်ထဲမှာလူ4000နီးပါးလောက်အသက်တည်ဆုံးခဲ့ရတယ်လို့အစိုးရခန်းစာရေးသူတွေကတွက်ချက်ခဲ့ကြတယ်။ ငွေကြေးမလုံလောက်တာကြောင့်လည်းဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကတော့ကုလသမဂ္ဂအေဂျင်စီတွေဟာသူတို့လိုအပ်တဲ့အမေရိကန်ဒေါ်လာ113သန်းရဲ့27ရာခိုင်နှုန်းပဲရလို့ဒေါ်လာ89သန်းလောက်ကွာဟနေခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့နျူကလ িয়ার ကိစ္စသမိုင်းဝင်ဆွေးနွေးပွဲကျင်းပပြီးနောက်ပိုင်းမှာတိုးတက်မှုတစ်စုံတစ်ရာမရရှိခဲ့ကြပါဘူး။အမေရိကန်တို့အနေနဲ့တက္ကပိတ်ဆို့မှုတွေကိုတစ်စိတ်တစ်ပိုင်းရှော့ပေါပေးခြင်းအပြင်လည်းတိုးတက်မှုရှိလိမ့်မယ်လို့ခရစ်စတီအန်ကယုံကြည်နေပါတယ်
။ This is something that the United States can do. It wouldn't do anything to cost anything to US taxpayers.
ဒါကအမေရိကန်ဘက်ကလုပ်ပေးနိုင်တဲ့ကိစ္စတစ်ခုပါ။အမေရိကန်ပြည်သူတွေဘက်ကဘာမှကုန်ကျစရာမရှိပါဘူး။ဒီလိုလုပ်ပေးရင်ရည်ရှိသွားမဲ့လမ်းအတွက်ခိုင်မာတဲ့ခြေလမ်းတစ်လမ်းဖြစ်သွားနိုင်ပါတယ်။မြောက်ကိုရီးယားတွေအတွက်အခြေခံလုံခြုံစိတ်ချရမှုကလည်းနောက်ဆုံးငြိမ်းချမ်းရေးသဘောတူစာချုပ်နဲ့နျူကလ িয়ার ကင်းမဲ့ရေးအထိဥတည်သွားနိုင်တဲ့တဆင့်ချင်းချင်းကပ်မှုအဆင့်ကိုရောက်သွားနိုင်ပါတယ်
။ထရမ့်နဲ့ကင်တို့ကတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ကြိမ်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ဘာသဘောတူညီချက်မှမရဘဲဆွေးနွေးပွဲကိုအဆုံးသတ်ခဲ့ကြပါတယ်။Women Cross DMZ အဖွဲ့ကိုတူထောင်သူ Christine Ann က American နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်ဖို့လိုအပ်ကြောင်းလေလာတွေ့ရှိချက်တွေအရငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်လာရင်အဆုံးတစ်နေ့မှာသဘောတူညီချက်ရဖို့ကိုဦးတည်စေတယ်လို့ရရှိတဲ့ငြိမ်းချမ်းရေးဟာလည်းရေရှည်တည်တံ့ခံရတယ်လို့လည်းထောက်ပြပြောဆိုထားပါတယ်ခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီထိထုတ်လွှင့်နေပါတယ်ကျမတို့ VOE မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေထုတ်လွှင့်နေတဲ့ရက်တွေကိုအပြောင်းလဲတွေကျမတို့အခုပြုလုပ်တဲ့အတွက်ကြောင့်ခရိုင်းဒီဒုတိယပိုင်းနာရီဝက်မှာထုတ်လွှင့်နေတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုအခုထုတ်လွှင့်မှာပါမတ်ဤတန်စင်ကနေတင်ဆက်ထားပါတယ်ရှင်
ခက်ခဲတဲ့ရွေးချယ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့ဆယ်ရွန်မတ်ရှ်နဲ့ရက်ဒဝန်အာမက်တို့ကနိုဝင်ဘာလ၄ရက်နေ့တုန်းကရေးထားတာကို theguardian.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကလည်းနိုင်ငံသားဖြစ်ခွင့်မပေးတဲ့အခြေအနေမှာရိုဟင်ဂျာတွေအနေနဲ့ဆူရတဲ့အခြေအနေတွေနဲ့ဒုက္ခတွေစခန်းတွေမှာပဲဆက်နေမလား၊ဝေးလံခေါင်းဖျားတဲ့ကျွန်းကိုပဲသွားမလား၊ရွေးချယ်ရခံရလို့ရေးသားထားပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ Cox's Bazar မှာဒီလပိုင်းအတွင်းနင်းထိုင်ရေးအခြေအနေတွေကပိုပြီးတော့ဆိုးလာနေတာကြောင့်အခြေအနေပိုကောင်းမယ်လို့ယူဆရတဲ့ဝေးလံနဲ့ passenger ကျွန်းစီကိုသွားနေဖို့ဒုက္ခသည်တွေစဉ်းစားလာကြတယ်လို့ဆိုပါတယ်။ငွေရကိုင်းလုပ်ငန်းတွေစခန်းတွေထဲမှာရှိနေတယ်လို့သတင်းရတဲ့အတွက်အစိုးရကစစ်ဆေးရေးလှုပ်ဆောင်နေတာကြောင့်ဈေးဆိုင်တွေပိတ်ခိုင်းတာ၊ internet ဝန်ဆောင်မှုတွေဖျက်ချောက်တာတွေနဲ့ညမထွက်ရအမိန့်ချမှတ်ထားတာတွေရှိတယ်လို့ဆိုပါတယ်။ဈေးဆိုင်တွေပိတ်ရတာကြောင့်ဒုက္ခသည်တွေရဲ့ဝင်ငွေရတဲ့လမ်းပိတ်သွားရသလိုခြံစည်းရိုးကာရာတွေနဲ့ညမထွက်ရအမိန့်တွေကြောင့်လည်းလွတ်လပ်စွာသွားလာခွင့်မရှိတဲ့အကြောင်းရင်းကြဒုက္ခသည်တယောက်ကိုကူကားပြီးတော့ရေးထားပါတယ်။အင်တာနက်ဝန်ဆောင်မှုမရှိတာကြောင့်လည်းပြပကအမျိုးတွေနဲ့ဆက်သွယ်ရခက်ခဲနေတဲ့အကြောင်းဒုက္ခသည်တယောက်ကဆောင်းမရှိနေကိုပြောပြပါတယ်။အစိုးရရဲ့ပြီးခဲ့တဲ့လတုန်းကညွှန်ကြားချက်ကြောင့် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရင်းကြဒုက္ခသည်တွေကိုအလုံးမခံတော့ဘူးလို့လည်းဆိုပါတယ်။အင်းတော့ကတော့သူတို့ဆန္ဒအလျောက်ကုန်ထမ်းသူတွေညာဆောင်နဲ့ဆောက်လုပ်ရဲ့အလုံးကျန်းသမားအဖြစ်အလုပ်ပေးပိုင်ခွင့်ရှိခဲ့တယ်လို့လည်းသိသားထားပါတယ်။ဒုက္ခတဲ့တောင်းတဲ့ချီကိုဝေးလံတဲ့ပါစန်ချာကျိုးမှာပြောင်းချွေထားဖို့စီစဉ်နေတယ်လို့လည်းသိသားထားတာပါ။စခန်းမှာနေရာထက်ဆိုင်ရင်ပူကောင်းတဲ့ချီနေတွေကိုမျှော်လင့်ပြီးတော့ပြောင်းဖို့စီရင်ပေးထားသူတွေရှိတယ်လို့ရေပတ်လေဝိုင်းရံတဲ့သမုတ်တရားအလဲမှာရေကြီးလို့ရှိရင်ပြေးကြမရှိမှာကိုစိုးရိမ်နေသူတွေလည်းရှိတယ်လို့ဖော်ပြထားပါတယ်။အိမ်ပြင်ကျင်တာထပ်ပို့ပြီးတော့ဘာမှတောင်းဆိုလို့ရမရှိပါဘူးဆိုပြီးတော့ရိုဟင်ဂျာဒုက္ခသည်တယောက်ရဲ့အပြောကိုလည်းကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုကျမတို့ထုတ်လွှင့်နေတဲ့မီတာလိုင်းတွေကတော့လိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ဒါအပြင်ကျမတို့ဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။အ
ဲဈေးကွက်တွေကတော့အများစုကတော့အခွန်မဆောင်ကျင်ရောက်ဘူး။ဒါဆိုရင်ဘဝရင်တော့ဆောင်းတဲ့အတွက်ကြောင့်မလို့ဟိုသက်ဆန်ထက်ပြီးကုန်တော့မဆောင်ကျင်ကြဘူးနော်ပြည်သူတွေက
။ဒါကတော့ကားအခွန်ငွေဆောင်ရတဲ့ကိစ္စနဲ့ပတ်သက်ပြီးစီးပွားရေးကဏ္ဍမှာတင်ဆက်တဲ့အခါအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါတက်တန်ရောင်သတင်းလွှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့မြင့်မခမီဒီယာကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးတင်ပြမှာပ
ကြ ాయి နဲ့ပြည်သူဆက်ဆံရေးဦးစီးဌာနရုံးတွေမှာအစိုးရစာကြည့်တိုက်တွေဖွင့်လှစ်ပေးထားပြီးပြည်သူမဆိုသွားရောက်ဖတ်ရှုငှားရမ်းလို့ရပါတယ်။စာဖတ်ဝါသနာပါသူတွေစာပေအဖွဲ့အစည်းတွေကလည်းကိုတူကိုထစာကြည့်တိုက်တွေကိုရက်ွက်ကြေးရွာတွေမှာခုအစီအစဉ်နဲ့ကိုထူထောင်လာကြပါတယ်။ဒါကြောင့်မို့စာကြည့်တိုက်တွေအတော်သင့်ရှိလာပြီဆိုပေမဲ့ကျောင်းသားလူငယ်တွေစာဖတ်ရှင်စိတ်ရှိလာဖို့နဲ့စာကြည့်တိုက်တွေကိုအသုံးချဖို့လည်းလိုနေသေးတယ်လို့စာကြည့်တိုက်တွေဖွင့်လှစ်နေသူတွေကဆိုပါတယ်။ပညာရေးစနစ်မှာစာတင်ကြားတဲ့ပုံစံအပြောင်းလဲဖြစ်လာရင်တော့စာကြည့်တိုက်တွေကိုအသုံးပြုမှုတိုးတက်လာနိုင်မယ်လို့စာကြည့်တိုက်များကွန်ရက်မှာဥဆောင်ပြန်ကြသူဦးမောင်မောင်ဆိုကအခုလိုပြောပါတယ
်။ဆိုတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကစာရက်အသုံးပြုတဲ့ပညာရေးစနစ်မဟုတ်ရင်စာရက်ကိုအသုံးပြုခတ်တယ်။ဆိုတော့နိုင်ငံကမှရှင်းတယ်သူကကျောင်းမှာသူတို့ကဒီဘယ်ချက်ချက်ပဲပေးတယ်ပြီးရင်စာရက်မှာတွားပြီးတော့မှကိုယ့်အကိုလမ်းမလို့ရတာ။ဆိုတော့အဲ့ဒါမျိုးကျွန်တော်တို့ကအားနေတယ်။အဲ့တော့ပညာရေးစနစ်ကိုကျွန်တော်ချိန်ဖို့လိုတယ်။ဆိုတော့အခုဆိုရင်လည်းဒီအစီအကံပညာရေးဆက်ပြီးတော့မှ library ကိုအသုံးပြုရလေးကြီးကျွန်တော်ထည့်သွင်းလာပြီဆိုတော့ကျွန်တော်ထင်ပါတယ်ဒီရာကိုတခြားလေးဆက်လက်အကောင်အထည်ဖွင့်နိုင်မယ်အချိန်ကိုမပြတ်ဆက်လုပ်ွားနိုင်ရင်တော့ပိုကောင်းနိုင်မယ
်ဒါအပြင်စာကြည့်တဲ့ပုံစံကိုပြောင်းလဲပြင်ဆင်တာတွေစာကြည့်တဲ့အင်္ဂါရက်တွေပြည့်စုံအောင်ဖြည့်ဆည်းပေးတာတွေနဲ့ဆိုးရအတိမတ်ပြုပြီးအထောက်ပံ့ပေးတာတွေလည်းလိုအပ်နေတယ်လို့ဥမ္မမော်ဆိုကဆက်ပြောပါတယ်
ကျွန်တော်တို့ဒီလေ့လာကြည့်သလောက်ဆိုရင်တော့ဟိုမှာဒီရန်ကုန်မှာဆိုရင်တော့ဒီပညာရေးစာကြည့်တဲ့ဒီငါကူလောက်ကတော့အစ်စ်ဖြစ်တာမျိုးတွေရှိတယ်။အဲနေနေမှာဆိုတဲ့ချို့တွေကမဆိုးပါဘူး။သူတို့ဒီစောက်လာဖတ်ကြတာမျိုးတွေရှိတယ်။သူတို့လည်းတော်တော်လေးတော့ဖြစ်စည်းထားပေးတယ်။သူက internet line တွေပါလေရအောင်လို့လုပ်ထားပေးရှိတယ်။ဒါပေမဲ့ခုနကျွန်တော်ပြောတဲ့အချက်ကဒီလူလူပါဝင်တဲ့ပုံစံကအားနည်းနေတယ်။ဆိုတော့အဲ့ဒါကိုသူတို့ချေချေပြတ်ပြတ်လုပ်ဖို့လိုတယ်။ဆိုတော့လူလူကကိုယ်စာကြည့်ရတဲ့သဘောထားတယ်။ကိုယ်ပိုင်းတို့သဘောထားပြီးတော့မှဒီကျွန်တော်တို့ဒီပူပေါင်းပါဝင်တယ်ပေါ့ဥပမာထားပါတော့ဟိုလူဝတ်တဲ့အမှန်တမ်းများဖြစ်စည်းပြီးတော့မှလှုပ်ရှားမှုလှုပ်ဆောင်တာမျိုးဥပမာခလေးစာတော့ဖို့ဆိုရင်ကျွန်တော်တို့အဖွဲ့တွေရရင်တော့တွားပြီးတော့အဲ့မှာကိုယ်တိုင်ကိုယ်ငွေကြီးနဲ့လှုပ်တာမျိုးလေးလှုပ်ဖို့လိုတယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံကိုဖော်ဆောင်နိုင်တော့ကြံကြားရေးအကောင်းလာမယ်အခုကတော့ရုံးပုံစံနည်းနည်းစံနေလေးလို့ပဲကျွန်တော်တို့အချက်ပြုချင်ပါ
လူငယ်တွေစာပေဖတ်ချူလာဖို့ဆိုရကလည်းစာပေပွဲတော်လုပ်ပေးတာတွေစာကြည့်တိုက်တချို့ကိုပြုတင်ပြောင်းလဲပေးတာတွေစာကြည့်တိုက်မှုတွေကိုအရေးသွေးမြင့်တင်တန်းပို့ချပေးတာတွေလှုပ်ဆောင်နေပါတယ်။စာကြည့်တိုက်တွေရှိနေုံတွေမကပဲကျောင်းသားလူငယ်တွေစာဖတ်တဲ့လေ့ကျင့်ရှိဖို့ငယ်စဉ်ကလေးဘဝတွေကစောင်းစာပေတွေနဲ့နှီးစပ်အောင်မိဘတွေကလှုပ်ဆောင်ပေးတင်တယ်လို့ရွှေလျားစာကြည့်တိုက်လှုပ်ဆောင်နေတဲ့ဦးမျိုးမင်းထွန်းကပြောပါတယ်။
ဖြစ်စေချင်တာကတော့ပြည်သူတွေကိုလည်းပဲသိစေချင်တာကျွန်တော်ငငယ်တော့အလိုမျိုးပဲကျွန်တော်တို့စာအုပ်ကင်ပြီးဆိုအမေဖေတွေကနေပြောဟာအပြင်စာတွေမလုံးနဲ့ကျောင်းစာတွေပဲလုံးဒါတွေကအပြင်စာတွေကဟိုမင်းတို့တက္ကသိုလ်ပြီးသွားတော့မှလုံးဆိုတာမျိုးဒါတွေကတကယ်ပြောလို့ရှိရင်ကလေးတွေရဲ့ဒီစာဖတ်ခြင်းစိတ်တွေအများကြီးဟန်သားပေးတဲ့လူမှုပုံစံပါတကယ်ပြောလို့ရှိရင်ကလေးတွေစာဖတ်တာအရန်ကောင်းတယ်ခုနလိုမျိုးကလေးတွေမလိမ္မာဘူးဆိုရယ်ဆိုရင်သူတို့တွေကိုဒီစာတွေကများများပေးဖတ်လိုက်ဘလိုပုံစံမျိုးတွေကတော့လူတွေကြိုက်တယ်ဘလိုပုံစံမျိုးကလူတွေမကြိုက်ဘူးဆိုတော့စာအုပ်ထဲကသူတို့ရှာဖွေပြီးတွေးကြည့်သွားပါလိမ့်မယ်ဆိုတော့မိသားစုတွေကိုလည်းတိုက်တွန်းခြင်းတယ်ပြောရရင်စာဖတ်ဖို့ကြိုးစားနေတဲ့ညီညီမတွေကိုလည်းတိုက်တွန်းခြင်းတယ်အဲစာအုပ်တွေကနေပြီးတော့ဘဝသူတခြားဘဝတွေကိုကျွန်တော်တို့တွေးပြီးသွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ဘဝကဘလိုပုံစံမျိုးအကောင်းဆုံးဖြစ်မလဲဆိုတာကိုရှာဖွေတွေးကြည့်လာပါလိမ့်မယ်မဟုတ်လို့ရှိရင်ကိုယ်ကဘလိုပုံစံမျိုးရှင်သန်ရမလဲကိုယ့်ရဲ့လူသားဖြစ်တည်မှုကဘာလဲဆိုတဲ့အဓိပ္ပာယ်ကိုသူတို့ဒီစာအုပ်တွေမထိတွေ့ခြင်းကတော့သူတို့တွေးအောင်ပါမို့
ကလင်းငယ်တွေစာအုပ်စာပေဖတ်ရှုမှုအခြေအနေနဲ့ပတ်သက်လို့တာမွေမျိုးနယ်မှာဖွင့်ထားတဲ့မေတ္တာညွန်စာကြည့်တိုက်ကစာကြည့်တိုက်မှုဦးအောင်စိုးကသူ့အတွေ့အကြုံကိုပြောပါတယ
်။ဟောအဲ့ဒီကျွန်တော်အတွေ့အကြုံအဲ့ဒီတာမွေစာကြည့်တိုက်မှာ၃နှစ်ကျော်ပဲအခုဒီမှာ၄လဒီတော်တွေမှာတော်မစင်စိတ်ဆူဝိုင်းတော့မရှိတော်တော်လေးစိတ်ဝင်စားကြပါတယ်အထူးသဖြင့်ကလေးပေါ့ကလေးပိတ်တတ်များတယ်အဲကလေးနဲ့တူတူအဲ့ဒီသူတို့အိမ်ကနေပါလာတယ်မိသားစုတွေပါတယ်အမေတွေအဖေတွေသူတို့မိသားစုတွေပါလာတဲ့အတွက်အားရစရာတချို့တော့ရှိပါတယ
်စာကြည့်တိုက်တွေဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့စာကြည့်တိုက်များကွန်ရက်အနေနဲ့လဲကျောင်းသားလူငယ်တွေစာကြည့်တိုက်တွေနဲ့နှီးစပ်လာအောင်စာကြည့်တိုက်တွေမှာပကြီတင်တန်းပေးတာတွေစာကြည့်တိုက်ကောင်းတစ်ခုဖြစ်အောင်ကူညီပေးတာမျိုးတွေလှုပ်ဆောင်ပေးနေပါတယ်ဒါအပြင်စာကြည့်တိုက်တစ်ခုလို့အသုံးချနိုင်မဲ့ Save the Library Mobile Application ကိုထုတ်လုပ်ထားပြီးအဲ့ဒီ application ကနေစာအုပ်တွေအသံဖိုင်တွေအချက်လက်တွေမှတ်စုတွေကိုရယူနိုင်တယ်လို့သိရပါတယ်ကျွန်တော်ထူးဆက်ပါမြန်မာ့သတင်းအေဂျင်စီကနေ VOA တို့ပေးပို့လိုက်တာပ
ါမြန်မာ့သတင်းအေဂျင်စီကတင်ဆက်တဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ရပြီးရနောက်မှာတော့ကျမတို့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါမော်တော်ယာဉ်ပိုင်ရှင်တွေအခွန်ဆောင်မှယင်မှတ်ပုံတင်ခွင့်ပေးမဲ့ကာညာနာကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့ကြေညာချက်ကလာမယ့်2020ပြည့်ဇန်နဝါရီလ1ရက်နေ့ကစလို့တက်ရောက်မှာဖြစ်ပါတယ်။အရင်ကကားတစ်စီးကို15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းကြားအခွန်ကောက်တာကနေအခုဆိုရင်300ရာခိုင်နှုန်းပဲပေးပြီးရင်းပိုင်ရှင်အမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲနိုင်မယ့်အခွင့်အရေးလို့ကာညာနာကကြေညာထားတာပါ။ကံကနကမကြေညာခင်တရင်ပေါက်ကြားတယ်ဆိုပြီးလဲဝေဖန်တဲ့တွေထွက်ခဲ့တဲ့မော်တော်ယာဉ်အခွန်ပေးဆောင်ရမယ့်စီးမြင်တက်ကအလုတ်ဖြစ်လာနိုင်ပါသလားဆိုတာကိုကားထုတ်လုပ်ရေးလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဒေါက်တာဆိုးထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီတရင်ပတ်စီးပွားရေးကဏ္ဍမှာမတ်တိန်ဂီထိုက်ကတင်ပြမှာပါရှင်
ရက်ခွန်ကအနေနဲ့လူဝေခွန်မပြနိုင်တဲ့သူကောက်တာပေါ့နော်။ခန္ဓာနာကောက်တာတော့မဟုတ်ဘူး။ခန္ဓာနာတော့နာမည်ကြောင်းဖို့အတွက်ဟွာပြီးရတဲ့ဘုရင်တော်ကတော့တရားခန္ဓာနာအနေနဲ့နာမည်ကြောင်းလဲရတယ်ဆိုလက်ခံထားတာပေါ့နော်။အခုကတော့နာမည်မကြောင်းရင်ဆိုတာလည်းကျန်စီဘုလို့မရတဲ့ပုံစံမျိုးပေါ့နော်။တော့ရတယ်တော့ကောက်တယ်ဆိုတော့ဒီခန္ဓာနာနဲ့တော့မဆိုင်ဘူး။ဒါပြီးမင်းခွန်ကတော့ဆောင်းပါမယ်နော်။ตัวบ่ติดก็တော့กูเนี่ยดิ registration တော့မှန်ွားတော့ဗောနော်ဒီနေ့တော့กูနံပါတ်မဟုတ်ဘူးဗောနော်အခုတော့กูနံပါတ်ကိုလိမ့်ဆိုင်တော့ဒီဥနာဘုတ်ထဲမပိုင်ဆိုင်မှုဆိုတော့မှာ registration မှန်ွားတယ်မှန်တော့ဒီသူ့အနေနဲ့ကတော့ဓာတ်ရုပ်မှုဖြစ်တယ်ကားတိုက်ရယ်ဆိုတော့နိုင်လို့ဆိုရတာဗောနော်ဖြစ်တာဒီမှာနှစ်ကတော့ပိုင်ဆိုင်မှုအနေနဲ့ပြောရတော့လေဒီခုကင်းဖြစ်တဲ့နေရာမှာกูနံပါတ်တောက်တော့ပြောရတာပိုပြီးစိတ်ကြီးတော့ဒီကြတော့မှုဖြစ်တယ်ကားခိုးသွားတယ်တခုကိုတုတ်တဲ့နေရာမှာပြဿနာမျိုးဖြစ်တယ်နော်ဒီလိုဒီနေ့ကတော့တခုကတော့ဒီကားကိုပြန်ပြီးခေါ်ဆောင်လိုက်တဲ့၃ရက်နေတော့ပြန်ရောင်းလိုက်တယ်ဘုနော်မတင်းဒိနေရာတဲ့ကားကိုခေါ်ဆောင်လိုက်တယ်ဆောင်းပြန်ရောင်းလိုက်တဲ့ဒီဒိနေရာဟုတ်တယ်ဒီ primary ခေါ်မျိုးကြီးပေါ့နော်ခေါ်ဆောင်ပြီးလို့ဖြစ်သွားတာ
ဒီကွက်ဆိုင်ရာသတင်းအချက်လက်ကိုဒီလိုကြိုရတယ်ကြိုပြီးတော့ပေါက်ကြားတယ်ဆိုတာမျိုးကအပြင်ဒီကားစီးကွက်တို့ဘာလို့မှရောဒါတည်းကထူကြိုရတဲ့လူကပို့ပြီးတော့အသုံးချတတ်ရင်အကျိုးရှိမသွားနိုင်ဘူးလားရှင်ဆရာဒီဟာကဈေးကွက်ပေါ်မှာရောဒီလိုသတင်းချက်လက်ပေါက်ကြားမှုကဘယ်လောက်အရေးကြီးပါလဲဆရာ
အပြင်ပေါ့အရင်တော့ခဏညိုညောင်းနေဒါအဲ့တဲ့အချိန်ကတော့တူပြီးပြည်တော့အကျိုးရှိတာနော်ဘယ်နဲ့တာအဲ့လိုရမှာလဲသူ့လိုက်ဝယ်ရတယ်ပါညာမလို့အဲဒီကားအဆုတ်ဒီနေမှာလိုက်ဝယ်တယ်ပေါ့နော်ပို့လို့ရှိတယ်အခုနဘတ်ကားလေးညီတော်ကလူစီးစလေးထုတ်ပေးမယ်ပေါ့နော်ဒါမျိုးတဲ့ဒါတော့ဈေးပွဲရတော့တတိကျူတည်တော့တချို့လဲဒီပုံမှာဒီစီအောင်လုပ်တဲ့လူတွေရှိဖြစ်ဖြစ်တယ်လို့ပေါ့နော
်ဈေးကွက်ထဲကရောဒီအခွန်300ကန်လုံးစောင့်ပြီးတော့ဟိုအမြည်ပြောင်းဖို့အပေါ်မှာဒီဈေးကွက်ထဲကတုံ့ပြန်ချက်ဘယ်လိုရှိပါလဲ
အဲဈေးကွက်ထဲကတော့အများစုကတော့အခွန်မဆောင်ကျင်ရောက်ဘူးဒါပါပဲဟိုအဲ့လိုဆောင်တဲ့တော့မလို့ပတ်စံထပ်ပြီးကုန်တော့မဆောင်ကျင်ကြဘူးနော်ဒီတွေကနောက်တစ်ခုကဒုတိယချက်ကတော့ဒုတိယကျွန်တော်တို့စီမှာကားဟောင်းအယောင်းပဲလုပ်နေရလို့ရှိသေးဒီကားဟောင်းအယောင်းပဲလုပ်ရတာလို့ကြတော့တို့ကဝယ်တဲ့ယောင်းတဲ့လုပ်တဲ့နေရာမှာတို့ကြတော့ခွန်ဆောင်မယ်ဆိုဒီကအတွက်ထပ်ပြီးကုန်ကြနေရမှာနော
်ကားဟောင်းကကားတစ်ရောအခွန်နှုံးတာက300ကိုင်နှုံးကဒီ registration မှတ်ပုံတင်ကားကအတူတူပဲပေါ့
သူကမှတ်ပုံတင်ကားမဟုတ်ဘူးဒီကလေတန်းကိုကလာရင်အင်ကန်တက်ဆောင်တာရင်ဒီဝေပြည့်ရင်ဒီဥစ္စာဆောင်ရမှာမလို့ဆိုတော့ แล้วสิมาเนี่ยสวัสดีผมมาผมมาสอนน่ะเนี่ยก็ไอ้ชื่อเดียวไม่ใช่คนนะที่เราดูว่าเก้าเมื่อเอ็งเวอร์เนี่ยมาอยู่ในสุสานแฟนเบียร์ยาเลยตัวเบียร์แฟนเบียร์เนี่ยเบียร์เนี่ยในตัวเราดูว่าไอ้ชาวคนสองวันเดี๋ยวที่สุสานแฟนบ่เนาะอยู่ในเบียร์เนี่ยสุดเนาะสองเดือนมาแล้ววิ่งเว่ยก็มาเบียร์ไหนแม่เนี่ยที่เดินเข้าไปทาร์ดูเรียนนี่เนี่ย วิ่งเว่ยก็ต้องอยากให้น้องสั่งไปรอเตรียมเว้นรถเต็มเลยลูกเสียเช่นมาตลาดนักผู้ชี้เราจะรู้เลยดีไม่ก็ไม่เนาะเจ้าเราคู่เก้าเงี้ยสี่กูไปสี่เงี้ยดีกว่าเราสามีว่าพี่มีสี่เนาะกูเซ็นดีแล้วเนาะแล้วหลังสี่เงี้ยเราเข้ามาเนาะแล้วทุกเช้าเว้นเราเนี่ยเก้าเนาะเอาเงินที่เดียวเราเนี่ยก็ไอ้ห่าเราเลยรอเลยมาสามเนี่ยมาเนาะเลยยาวเก้าเงี้ยเอาเงินสุดเลยเก้าเรา เอ็นนักกูรู้จังเลยมีอะไรที่ว่าเราเนี่ยเอามาแล้วเนี่ยเชื่อหรือเปล่าเลสิที่คนต้องอยากให้นุ่งสั่งให้แม่สุดเลยฮะก็ที่เกิดเกิดนั้นเลือดดีมาเยอะลูกเชื่อหลานนายมาแล้วเสียบลูกต้องตัดไปเออว่าเราได้เนาะถ้าแม่ก้าวเนี่ยแม่เจ้าหน้าที่เองแม่เจ้าหน้ากาบามุกเองแม่มีแม่เจ้าหน้าพี่บุญเนาะเลสิสับเจ้าเนาะต้องให้นุ่งสั่งให้แม่ตัวเราเสียมันสาวุ่นเลยเนาะ มาไปวิ่งก็ไม่ได้วิ่งไม่ได้ก็คือตัวเองเข้าไปอะไรแบบนั้นเนาะฐานะมันถูกเนาะแต่จะได้ได้ยินมาเนาะยี่สิบสามเดือนที่สามที่คนเนี่ยมาสั่งของเยอะเลยมาดูคนว่าที่จะดูก็แสดงคนวิ่งหน้าเข้ามาเนาะแต่ยี่สิบสามที่จะดูคนที่จะเข้าเอาเยอะแล้วเนาะแต่ที่แรกผมว่าที่มาจ้าเราคนนั้นรู้ว่าจะโน้นที่อ่ะที่อันดูเราเนี่ยคือเนี่ยคือว่าคนมาสั่งหัวคนมาสั่งในเรื่องมือก็แสดงคนวิ่งหน้า
การงานเราไม่ได้ยากขนาดเราจะบอกว่าคนสามีจะสาวจะจ้ามาบางทีมันพิเศษเนาะไอ้เชื่อว่าเรื่องนี้มีความยากเสียดบัวอยู่เป็นลูกชิบาลเลยแต่เราเนี่ยเสียงมันก็มาเราจะรู้ในเรื่องจัวร์อะไรแค่ไหนเนาะคนนั้นได้สิ่งที่ทำมาเราที่คนนั้นต้องดูเป็นยังไงฮะเราจะรู้สิว่ามีอะไรมาที่เราจะรู้ดูว่ามาเราดีดีคนสามโมเดลที่กายเองเนี่ยมันมั่วผมเองคนสามโมเดลก็จะรู้ว่านะ
คนนั้นก็จะรู้ตัวนั้นสุนัขที่มีอารมณ์ชีดองดีดีดีชีดองสามารถพูดเรื่องอะไรก็ได้แต่เราที่จะรู้ก็สุนัขที่ยังเชื่อได้ที่แบบที่ชูนั่งเงี้ยนี่มาทุกทีที่แบบนั่งเงี้ยจีเรามาส่วนตัวอ่ะคงไม่สั่งยันแต่หาจีมาเลยเปลี่ยนผู้พิบาร์เลยเสียส่วนใหญ่เป็นการเลยคงเกิดสักวันนึงจะเอาสั่งยันเด็กตัวมาชีบาร์สำหรับยามานั่งเงี้ยมายาวตัวอยู่โอ้ลูเรอเวนส์ชีบุสระเทส่วนใหญ่เป็นก้า
โอ้ลูกท้องลงนี่ไปมาดีดีจ้าจ้าไก่ตัวลูกไก่ไหนเนี่ยนี่ทายชิบาดลาวฉะนั้นเนี่ยนะคนนี้เป็นอะไรสุดแสนบ่เนาะคือเดียวที่ออนไลน์สื่อสารดีดีสื่อสารเดียวที่การดูว่ามันเช่นอะไรแต่ว่าไอ้สิ่งนี้ไม่ใช่หูเนาะฉะนั้นพี่ยามาสิ่งนี้กูต้องดูแล้วก็ความสามโมจัวมันจะกลับย้อนไปแล้วที่มาเนี่ยสามเนี่ยดูออกมาดูเทนเราดูเรื่องกูสามโมเจ้าเนี่ยแดนยี่มาอยู่จังหวะออนไลน์เนี่ยเป็นออนไลน์เป็นแม่เนี่ยตีเรื่องอย่างนั้
เนี่ยคงสองเดือนหนึ่งเนี่ยมันไม่เอาอันนี้อะไรหายใจจังรู้ว่าสองวันเนาะสองเดือนเนี่ยมาเลยดูดีตัวเชลันทุกตัวเป็นตัวสองตัวตัวเป็นตัวจำไม่ได้เป็นตัวตัวเยอะมาแทนสิบสองวันคงสองวันเลยดูดีตัวเลยจ้ะอีกเดียวมั้งเนาะจังรู้มีอะไรสักหนึ่งกูจะเอามือดูแต่ถ้ามาเลยดูว่าคงสองวันเนี่ยมาสองวันเนี่ยบ้ามาจังรู้ว่าสักหนึ่งไม่ใช่ยูวูนี่ดีแต่ละสักหนึ่งเนี่ยไม่ใช่ยูวูนี่ไม่ใช่แต่เราที่มาคงไอดีตัวมายูเอสเราหาดูส่ မှာအခွင့်အရေးတွေမရှိရမှာတော့များပါဘူးနော်အများစုကမရှိဒီ90ရာခိုင်နှုန်းကျော်အခွင့်အရေးတွေရှိဦးမရှိကုန်ပြည်တော့ရှိတယ်ဆိုတော့ percentage အားရှိတယ်ဆိုတော့90 95ရာခိုင်နှုန်း
မတ်တင်ကီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့မအေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပ
ါမင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီဒီဘက်တက်တန့်ရောင်သတင်းလာမှာတော့ရုပ်ရှင်ကြည့်ပရိသတ်တိုင်းအရင်ကြိုက်ကြတဲ့ထာမီတာရုပ်ရှင်ဇာတ်ကားရဲ့အဆက်ဇာတ်ကားအစ်တစ်ခုထွက်တော်မယ်လို့ဆိုပါရယ်ငွေရုပ်ရှင်ကအမင်းသမီးလည်းပြန်ပါပါမယ်တဲ့ဒီလိုမျိုးကဘာတလောင်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကတည်င်းတူတူတူပါတယ်ကိုပြောပြပေးသွားပါမယ်
ဟောလိဝုဒ်ကထုတ်လုပ်တဲ့တာမနေတာနဲ့တာမနေတာ2ဂျက်ရှန်တီရုပ်ရှင်ကားတွေမှာအဓိကဇက်ကောင်အမျိုးသမီးဆာရာကော်နာနေရာမှာမူရင်းတယောက်ဆောင်ခဲ့တဲ့မင်းသမီးလင်ဒန်ဟီလ်မတန်ဟာအခုလာမဲ့တာမနေတာဒါဖိတ်မှာတော့တတိယအကြိမ်နဲ့ပြန်ပြီးပါလာပါပြီတာမနေတာရုပ်ရှင်ကားစုစုပေါင်း၅ခါထွက်ခဲ့တယ်လို့ရုပ်သံဇာတ်လမ်းတွေထွက်ခဲ့ပြီးတော့ နောက်ဆုံးရုပ်ရှင်နှစ်ကားကယင်းရုပ်ရှင်ကားတွေလာမအောင်မြင်ခဲ့တဲ့နောက်အခုတာမနေတာနံပါတ်6ရုပ်ရှင်ကားကိုတော့ဒရိုက်တာဂျိမ်းစ်ကင်မရွန်ပြန်ပြီးတော့အသက်သွင်းရိုက်ကူးတာဖြစ်ပါတယ်။အိမ်မှာသူနဲ့သူ့ရဲ့တာဂျွန်တို့ကိုတတ်ဖို့လှုပ်လိုက်တဲ့ဆက်ရုပ်လူသားနဲ့ရင်ဆိုင်ခဲ့တဲ့သူဇက်ကောင်ဆာရာကော်နာနေရာမှာမူလတယောက်ဆောင်လင်ဒန်ဟီလ်မတန်ကိုပြန်ပြီးတော့တယောက်ဆော
မင်းသမီးလင်ဒန်ဟီလ်မတ်တန်ကပြောပါတယ်အခုသူဒီကားရဲ့မှာဝင်ပြီးတော့တရုတ်ဆောင်တဲ့တတိယမြောက်ဇက်ကားမှာတော့ဇက်ကားဆာရာကော်နာကမက္ဆီကိုကဆက်ရုံအလုပ်သမားဒန်နီရာမိုးစ်ဖြစ်တဲ့တရုတ်ဆောင်တဲ့နတာလီယာရိုင်းစ်ကိုတာမီတာရန်ကကဲဖို့သိပ္ပံလူသားဖြစ်တဲ့ဂရိစ်နေရာကတရုတ်ဆောင်တဲ့မက်ကန်ဇီဒေးဗစ်နဲ့တွေ့ရပါတယ
် Very hard on my own for a year training my body but also getting into Sarah's head her disappointments her sorrows her guilt all the deep hard stuff and a lot of people
တမခမာကူကိုတနည်းတော့အတော်လေးခက်ခဲခဲလေးကျင်ယူခဲ့ရပါတယ်တဲ့ဇက်ကောင်ဆာရာကော်နာနေရာမှာသူ့ရဲ့စိတ်ပြည့်မှုတွေသူ့ရဲ့ဝမ်းနည်းကြွေကွဲနေမှုသူ့ကိုယ်သူအပြစ်ရှိတယ်လို့ခံစားရတဲ့စိတ်စတဲ့သူ့နေရာသူ့ရဲ့စိတ်မှာဝင်စားခံစားပြီးတော့တရုတ်ဆောင်မှုတော်တော်ကိုခက်ခဲခဲခဲစူးစမ်းအားထုတ်ထားပါတယ်လို့မင်းသမီးကပြောသွားပါတယ်ဇက်ဆောင်ဇိုက်ထဲကိုကိုစစ်ကိုနှစ်ပြီးတော့ဝင်ပြီးတော့တရုတ်ဆောင်တက်တဲ့သူ့ရဲ့တရုတ်ဆောင်နီးကြောင့်စိုးကျိုးတွေလည်းရှိခဲ့တယ်တဲ့သူ့ကိုယ်သူဘာလဲဆိုတဲ့မေးခွန်းမျိုးရုပ်ရှင်အစပိုင်းမှာကြုံခဲ့ရတယ်လို့ပြောပါတယ်သူကဇက်ကောင်နေရာမှာတကယ်ခံစားကြည့်တဲ့အခါမှာသူ့ရဲ့မူရင်းအပြင်ကလူတရုတ်ပြောက်ပြီးတော့တကယ်ဇက်ကောင်လို့ခံစားရတဲ့အပိုင်းမှာသူကြုံတွေ့ရတဲ့အခက်အခဲတွေပ
ါ I'll be backWhen this movie's open, I'm going to just, like, go underground and be invisible for a while because...
I'm going to share up with you on the show. I'm going to share up with you on the show.သူရဲ့မူရင်းသူ့ဘာသာလင်ဒပ်ဖြစ်အောင်လို့ပြန်ပြီးလုပ်ခဲ့ပါပြီလို့မင်းသမီးကြီးကပြောသွားပါတယ်။ Terminator Dafey ရုပ်ရှင်ဇာတ်ကားကိုအခု November 1ရက်နေ့မှာ American ရုပ်ရှင်ရုံးနေမှာစပြီးရုံတင်ပြသနိုင်ပြီဖြစ်ပါလိမ့်ရှင်
။ I understand.
ဘာသာတောင်ကိုရီးယားစီပေါ် BTS ဖွဲ့ဟာပြီးခဲ့တဲ့စနေကစပြီး3ရက်တာဖျော်ဖြေပွဲတွေစိုးမျောတော့မှလုပ်သွားတာပါ။ဒါကကမ္ဘာလှည့်ပြီးတော့သူတို့ဖြော်ပြနေတဲ့ Love Yourself, Speak Yourself ဖြော်ပြခီးစဉ်ရဲ့အဆုံးဖြစ်ပါရင်သူတို့ရဲ့ကိုယ်စားလှယ်ကုမ္ပဏီဖြစ်တဲ့ Big Hit Entertainment အဖွဲ့ရိုက်ကူးပြတဲ့ BTS ဂီတဖြော်ပြပွဲမှာဆိုရင်တော့ပွဲကျင်းပတဲ့ Olympic အားကစားရုံရှိမှာပရိသတ်ထောင်ပေါင်းများစွာရောက်နေတာတွေ့ရပါတယ်။ BTS အဖွဲ့ရဲ့ကမ္ဘာလှည့်ဖြော်ပြခီးစဉ်ကမနစ်ကစတာဖြစ်ပြီးတော့ American ပြည်သူက Los Angeles, ဥရောပမှာဆိုရင် London မြို့တော်, Paris မြို့တော်နဲ့အရှေ့လယ်ပိုင်းကဆိုရင်တော့ Riyadh မြို့တော်တို့အစုံသွားရောက်ပြီးတော့မှအခုနောက်ဆုံးပိတ်ဆိုးမျိုးတော့မှအော်တိုဘာလ29ရက်နေ့ကပဲပြီးသွားတာပါတောင်ကိုရီးယားရဲ့ K-pop ဂီတာကိုကမ္ဘာတစ်ဝန်းလုံးပေါက်သွားအောင်လို့အဓိကလုပ်ပေးခဲ့တဲ့ကိုရီးယားခေတ်တဲ့အဖွဲ့တွေထဲမှာလဲ BTS ပါဝင်ပြီးတော့တနည်းတော်မပြေတဲ့အချိန်ပိုင်းခြားတွင် Billboard အကောင်ဆုံးတေးတပြားနေရာကို3000ချိန်နိုင်ခဲ့သလို2019 Grammy ဂီတာဆုလဲတကြွရွေးခံခဲ့ရပါတယ်ဖြော်ပြပွဲရည်ဆိုရင်လည်း American ပြည်သူ Los Angeles မြို့ကအစပြည်တည်နိုင်ငံ Paris အစုံလှည့်လည်ဖြော်ပြပေးရအောင်လို့အောင်းမြင်တာဖြစ်ပါတယ်။ဒီတက်တော့ရောင်းတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and prime red. Gonna take bread. Some of the crazy fans. မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလှအစီအစဉ်ပါရှင်။ VOA မြန်မာပိုင်းရဲ့နေ့နေ့ခင်းအစီအစဉ်တွေမှာကျမတို့ထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုကြောင်းလဲထုတ်လွှင့်နေတယ်ဆိုတာကိုအသိပေးကြပါရစေ။အခုတော့တော်လှလှတန်းရဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကျမတို့ပြန်လည်ထုတ်လွှင့်မှာပါရှင
်ဒီတွင်ပါလဲလို့ထိပ်ပေးရတဲ့
HAND HAND ဆိုတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်နာ ON ON ကအပေါ်မှာ ONE apostrophe S ones ကလူတူတယောက်ရဲ့ HAND HANDS ကလက်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီဘေကလူတူတယောက်အနေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့ idiom သဘောကလည်းရှင်းပါလေလက်နဲ့လှုပ်ရှားလှုပ်ကန်ရတာဆိုတော့ကိုယ့်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့ရှင်းများစဉ်းစားပဲကြည့်နိုင်ပါလေဘာမှလှုပ်လို့မရနိုင်တဲ့သဘောပေါ့ရှင် idiom အတိပ္ပယ်ကလည်းဒီတိုင်းပါပဲ sit on one's hand ဆိုရင်အဲ့ဒီလူဟာဘာမှမလုပ်ပဲဒီတိုင်းကြည့်နေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေပြဿနာရင်ဆိုင်နေရပြီမဲ့လို့ဖြည့်ရှင်းမှုဘာမှအယူဆောင်ရွက်ခြင်းမရှိတာကျမတို့မြန်မာမှာဆိုရင်ကိစ္စတစ်ခုခုနဲ့ပတ်သက်လို့လက်ပိုက်ကြည့်နေရတဲ့သဘောမျိုးနဲ့ဆင်တူပါလေအကူအညီလိုနေတာကိုတွေ့နေပြီမဲ့လို့လေဘယ်လိုမှဝင်ရောက်ကူညီခြင်းမရှိတာကိုလည်းဆိုလိုပါလေဒီခါတလေလေကိုကလုတ်ပြီးကြည့်အောင်မှအခြေအနေကအဟန္တာဖြစ်တဲ့အနေအထားမျိုးမှလည်းရှိနိုင်ပါလေတနည်းတော့လုတ်ပေးဖို့ဘာမှမတတ်နိုင်တဲ့သဘောမျိုးပေါ့ရှင်ဒီတုံးနေပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The people in the city are facing regular blackouts but the electricity department is sitting on its hands so the locals are gettingvery angry
အဲ့ဒီမျိုးမှာလူတွေကမကြခဏမိလုံးမဖြစ်တာကိုရင်ဆိုင်နေကြရတယ်လေ။ကျစစ်တာအပီးဌာနကလည်းဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူး။မြို့ကန်တူလည်းအတော်လေးဒေါသထွက်နေကြလေရဲ့လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The people in the city are facing regular blackouts, but the electricity department is sitting on its hands.So the locals are getting very angry.
Kudutia timpia pime idiom atunga ro.
Hand in glove.
Surabe chibai, salum banga. H E N D, hand ga le. I N N ga tema. G L O V E, glove ga le e suro. Zakwai kunye taya gibe garo. Le e tema shini de lepo. Tinia pin le e witare lepo. Le e ne lega toya ma pitalu.အထက်ကလည်းလှုပ်ရှားသလိုပဲအပြင်မှာဝစ်ထားတဲ့လက်အိတ်ကလည်းလိုက်လှုပ်ရှားရတာမို့လက်နဲ့လက်အိတ်ဟာတသားတည်းရှိနေတဲ့သဘောမျိုးဖြစ်ပါတယ်။ဒီတော့ရဲ့ idiom အတိပ္ပယ်ကလူတွေကိုရည်ညွှန်းတုံ့မယ်ဆိုရင်လူနှုတ်ဦးဟာတိတ်ကိုနှစ်ကိုယ်တကိုယ်စိတ်ဖြစ်တဲ့သဘောစိတ်ချင်းသဘောချင်းတိုက်ဆိုင်တာမဟုတ်တာလုပ်မယ်ဆိုရင်လေကျမတို့မြန်မာမှာတရိပ်သေးတညာနဲ့ပူပေါင်းကြံစည်တာမျိုးပလင်းတူဘူးစုစသဖြင့်အတုံးတွေနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီတော့ငါပတ်တယ်လို့ George Groupy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Some policemen who were working hand in glove with the drug gang were arrested and jailed
အဲ့ဒီမူရစီဂိုင်းနဲ့တချိန်တည်းကျန်တဲ့လုတ်ကိုင်းနေတဲ့ရဲတချို့ဖမ်းဆီးခံရပြီးထောင်ချခံရတယ်လေလို့ကြေပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Some policemen who were working hand in glove with the drug gang were arrested and jailed.
ကိုဆက်လက်ကြင်ပြပြီးမှာကတော့
high-handed.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက H I G H high ကနိနာ H A N D E D handed ကကင်တွေတာဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့အမြင့်ကနေကင်တွေတာပေါ့။ idiom ဆိုတဲ့တော့ right ဒီပဲကလည်းအပေါ်ကြီးကနေနေတာဆက်ဆံပုံကမောက်မာတာမမာနထောင်ထွားပြီးဆက်ဆံပြုမူတာမျိုးကျမတို့မြန်မာဘန်းစကားမှာတော့အနိုင်ကျင့်ဘိုးကြတာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The factory workers went on strike because they want to protest the manager who was high-handed
ဆက်ရုံလုပ်သမားတွေကတပိတ်မောက်ခဲ့ကြတယ်မန်နေဂျာရဲ့အနိုင်ကျင့်ဘိုးကြတဲ့ဆက်ဆံမှုအပေါ်သူတို့မချိနှံ့မှုကိုပြသလိုတဲ့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The factory workers went on strike because they want to protest the manager who was high-handed.
ခုနောက်ဆုံးတင်ပြပေးမှာကတော့
caught red-handed.
ဖြစ်ပါတယ်။စာလုံးပေါင်းက C A U G H T caught က C CATCH catch ဆိုတဲ့ဖမ်းမိတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဝဟယရဲ့ past tense အတိတ်သဘောကိုပြတဲ့ကရိယာ verb ဖြစ်ပါတယ် RED red ကနေတာ HANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကိုက်ထွင်းရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ရက်နေနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီတော့ဆင်းသက်လာတာကတော့15ရာစုစကော့တလန်ကဖြစ်တယ်လို့ဆိုပါတယ်လက်မှာအနီရောင်ရှိတဲ့သွေးပေးချန်နေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ် idiom အတိပယ်ကတော့တခုခုကျွလွန်နာကိုလက်ပူးလက်ချမိတဲ့သဘောပဲဖြစ်ပါတယ်ဒီတော့ရပတ်တဲ့လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John was caught red-handed smoking cigarettes by his wife. She was angry with himas he has promised her he would stop this habit
john sulley တောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ချက်မိသွားတယ်လေသူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ဂရီပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာပေါ့လို့အကြည့်ပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် john was caught red-handed smoking cigarettes by his wife she was angry with him as he has promised herHe would stop this habit.
ဒီတိမ်ပါတော့ရှင်များကိုတင်ပြခဲ့တဲ့ hand ကိုအခြေခံတဲ့ idiom အသုံးတွေကတော့
sit on one's hands, hand in glove, high-handed, caught red-handed.
တို့ဖြစ်ကြပါလေ။နောက်တိမ်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
် American သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့2020သမ္မတရွေးကောက်ပွဲမှာ Democrat ဘက်ကအဓိကကျင်းပတူဖြစ်တဲ့ဒုတိယသမ္မတဟောင်း Joe Biden ကိုစုံစမ်းပေးရေး Ukraine ကိုဖိအားပေးခဲ့တယ်လို့ပထမဆုံးဖော်ထုတ်ပြောဆိုခဲ့သူအတွင်းသတင်းပေးရဲ့စာနဲ့ရေးသားဖြေကြားချက်ကမပြည့်စုံဘူးလို့တင်းနှလာနေမှာပြောပါတယ်အတွင်းသတင်းပေးတိုင်ကြားသူအနေနဲ့လူကိုယ်တိုင်ထွက်လာပြီးကြားနာစစ်ဆေးခံရမယ်စာနဲ့ရေးသားဖြေကြားမှုကလက်ခံနိုင်စရာမရှိဘူးလို့သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားခဲ့တာဖြစ်ပါတယ်အီရန်နိုင်ငံတေဟရန်မြို့တော်ကအမေရိကန်တန်ယုံကိုအစွန်းရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနင်းသိမ်းပိုက်ခဲ့တဲ့အနှစ်40ပြည့်မြောက်တဲ့နေ့မှာပဲအီရန်တို့ကယူရေနီယံတန့်စင်မှုကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ကြေညာခဲ့ပါတယ်။အီရန်ရဲ့အနုမျိုးစွန့်ရင်အဖွဲ့အကြီးကအလီအက်ကဘာဆာလီဟီကအီရန်တို့အနေနဲ့ဒါဇင်ပေါင်းများစွာရှိတဲ့အစ်မြင့်ဗဟိုခွာဇက်တွေနဲ့နျူကလ িয়ার စစ်ရုံကိုလဲပတ်နေတယ်လို့ထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်တို့တနင်္လာနေ့တုန်းကအာဆီယံထိပ်သီးအစည်းအဝေးပြင်ပမှာတီးခြားတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနေပြန်ရေးကိစ္စအပါအဝင်ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေနေရွှန်ခွာထွက်ပြေးကြရသူတွေဌာနေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်သူကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီအစီအစဉ်ကိုမြန်မာစံတော်ချိန်နေ့8နာရီကနေ9နာရီမှာပြန်လည်ထုတ်လွှင့်မှာမို့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.